ဟုတ်ပါတယ်ရှင်ပထမဆုံးအကြိမ်ကျင်းပမယ် American ASEAN ထိပ်သီးဆွေးနွေးပွဲဟာအချိန်အခါကောင်းနဲ့ကိုက်ညီနေတဲ့အပြင်ဒေတာအတွက်ရော American နိုင်ငံအတွက်ပါအကျိုးရှိနိုင်တယ်လို့လေ့လာသုံးသပ်နေသူတွေကမြင်ကြပါတယ် American အနေနဲ့အရင်ကအရှေ့တောင်အာရှဒေတာကိုစီရင်အမြင်ရှုထောင့်ကနေပဲကြီးခဲ့ပေမဲ့အခုသမ္မတအိုဘားမားလက်ထက်မှာစီးပွားရေးအရာဦးစားပေးပူးပေါင်းဆောင်ရွက်ဖို့ကပါလှုပ်ဆောင်လာတာတွေ့ရပါတယ်။မြမအရေးဆောင်ရွက်နေတဲ့အာဆီယံလွှတ်တော်အမတ်များအဖွဲ့ AIPMC ကတော့အခုကျင်းပမဲ့ထိပ်သီးဆွေးနွေးပွဲမှာစံချိန်စံနှုန်းတွေကိုကြိုတင်သတ်မှတ်မထားသင့်ဘူးလို့မြင်ပါတယ်
။ The view of the ASEAN Interparliamentary Caucus is that any engagement between the United States and members of ASEAN, including those from Burma, any such engagement should come with
AIPMC ရဲ့အမှုဆောင်ညွှန်ကြားမှု Roshan Jason ပြောသားတာပါ။သူပြောသားတာက American နဲ့ ASEAN ထိတွေ့ဆက်ဆံရေးမှာခိုင်မာပြီးလက်တွေ့ရောက်နိုင်တဲ့ရည်မှန်းချက်ပန်းနိုင်ရှိတင်ပါတယ်။အရှေ့တောင်အာရှဒေသအတွက်လည်းအကျိုးရှိရမှာဖြစ်ပါတယ်။အခုဆွေးနွေးပွဲမှာကြိုတင်စည်းကမ်းချက်တွေသတ်မှတ်မထားဖို့ AIPMC အနေနဲ့မျှော်လင့်ပါတယ်။မြန်မာကိုအာဆီယံကထိတွေ့ဆက်ဆံတဲ့ပုံစံမျိုးမဖြစ်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့အာဆီယံနဲ့မြန်မာဆက်ဆံရေးမှာရှင်းလင်းထိရောက်တဲ့ရည်မှန်းချက်မရှိတဲ့အပြင်စီးပွားရေးအရပဲကြီးကြီးစစ်ဆိုးရရဲ့သဘောထားတင်းမာမှုတွေကြောင့်ပဲဖြစ်ဖြစ်အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ဒေတာရင်းကိုချိန်ချောက်မှုတွေဖြစ်လာပါတယ်လို့ပြောသားတာပါ။ဒီထိပ်သီးဆွေးနွေးပွဲကနေအာဆီယံ၊ American ၊ကုန်သွယ်ရေးလွတ်လပ်မှုဇုံကပါသဘောတူညီချက်ရဖို့ American လွှတ်တော်အမတ်တွေကသမရကိုတိုက်တွန်းထားပါတယ်။ဒါအပြင် American တို့အနေနဲ့ ASEAN ကိုအနီးကပ်ထိတွေ့ဆက်ဆံလာတဲ့နေရာမှာဒီကနေ့ကမ္ဘာမှာအရေးကြီးလာတဲ့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်တဲ့ကိစ္စလည်းပါဝင်ပါတယ်။အခုထိပ်သီးဆွေးနွေးပွဲဟာ American သမရ Obama အတွက် ASEAN ကိစ္စနဲ့ပတ်သက်ပြီးသူ့အရင်သမရတွေမလုပ်နိုင်ခဲ့တဲ့ကိစ္စတွေကိုအကောင့်အထည်ဖော်လှုပ်ဆောင်ခွင့်ရမယ်အခွင့်အလမ်းတစ်ခုဖြစ်ပါတယ်။ဒါအပြင်မြန်မာပြည်ကနိုင်ငံရေးနဲ့လူခွင့်ရေးကိစ္စတွေနဲ့ပတ်သက်ပြီးနိုင်ငံတကာအနေနဲ့အပြေရှာဖို့လမ်းကြောင်းကိုအိုဘားမားအနေနဲ့စတင်နိုင်ခဲ့ပါတယ်။ဒါကြောင့်အမေရိကန်ရဲ့မူဝါဒသစ်လိုမျိုးအာဆီယံကလိုက်လုပ်တင်တယ်လို့ Roshan Jason ကပြောပါတယ
်။ ASEAN should follow in step of the US and recently of course Dr. Suchi has been able to engage with international
မြန်မာပေါ်ထားတဲ့အမေရိကန်နိုင်ငံရဲ့မူဝါဒအသစ်လိုမျိုးအာဆီယံကလည်းလိုက်လုပ်တင်ပါတယ်။မကြာသေးခင်ကပဲဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံတကာတန်တမန်ကိုယ်စားလှယ်တွေနဲ့ထိတွေ့ဆက်ဆံခွင့်ရခဲ့ပါတယ်။သူ့ရဲ့အကျိုးဆောင်ရှေ့နေတွေနဲ့လည်းမကြာခဏတွေ့ဆုံခွင့်ရလာပါတယ်။ဒါတွေဟာကောင်းတဲ့လက္ခဏာတွေပါ။ဒီအခြေအနေတွေဟာဆက်လက်ရှိနေတဲ့အပြင်ဒေါ်ဆန်းစုကြည်အနေနဲ့ပါတီအဖွဲ့ဝင်တွေနဲ့လည်းတွေ့ဆုံခွင့်ရတင်ပါတယ်။နောက်ဆုံးအဆင့်အနေနဲ့တော့ဒေါ်ဆန်းစုကြည်ကိုချွင်းချက်မရှိလွှတ်ပေးတင်ပါတယ်။လာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတဖို့အတွက်နိုင်ငံတကာအနေနဲ့စောင့်ကြည့်ခွင့်ရဖို့စစ်အစိုးရကိုအမေရိကန်နဲ့အာဆီယံတို့အနေနဲ့တက်ပြတ်သားသားဖိအားပေးဖို့လိုပါတယ်လို့ပြောသားတာပါ။မကြာသေးခင်ကအမေရိကန်စစ်မြင့်တန်တမန်ကိုယ်စားလှယ်ဖွဲ့တွားရောက်ခဲ့ပေမဲ့အခုထိပ်သီးဆွေးနွေးပွဲမှာတော့အမေရိကန်သမ္မတအိုဘားမားအနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံနဲ့ပြဿနာဖြစ်တာဟာအခြားအဖွဲ့ဝင်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံရေးကိုမထိခိုက်ဘူးဆိုတာပြသဖို့လိုတယ်လို့လည်းလေ့လာသုံးသပ်နေသူတွေကထောက်ပြထားပါတယ်။တစ်ဖက်မှာလည်းဒေတာရင်းလူခွင့်ရေးလှုပ်ရှားနေသူတွေစိုးရိမ်နေတဲ့အချက်ကတော့အမေရိကန်လိုဒီမိုကရေစီနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးကိစ္စတွေကိုမတိကျွံ့ကျွံ့ပြပြီးတော့အာဆီယံနဲ့ဆက်ဆံရေးကောင်းမွန်မှုတသက်ကြည့်ပြီးဆောင်ရွက်လာမလားဆိုတဲ့အချက်ဖြစ်ပါတယ်ရှင်။